မြန်မာစစ်တပ်ဟာဖေးဆိုလူမှုကွန်ရက်ကိုအသုံးပြုပြီးအမုန်းတရားပြန့်ပွားစေတဲ့ဝါဒဖြန့်ချီမှုအပါအဝင်စီးပွားရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေစေဖြစ်တာကြောင့်အဲ့ဒီအကောင့်တွေနဲ့တခြားစစ်တပ်နဲ့ဆက်ပတ်သက်နေတဲ့အကောင့်တွေကိုပိတ်ပြီးဖို့ဗြိတိန်နိုင်ငံအခြေစိုက် Burma Campaign UK အဖွဲ့ကတောင်းဆိုလိုက်ပါတယ်social media လေးလာတုံးတက်သူတွေကတော့ဒီလိုအကောင့်တွေပိတ်ပေးဖို့တိုင်ကြားမယ်ဆိုရင် Facebook ကပြတ်ထန်းထားတဲ့လူမှုကွန်ရက်ဆိုင်ရာဥပဒေတွေကိုချိုးဖောက်တယ်ဆိုရဲအထောက်အထားတွေပြနိုင်မှုလူတွေလို့ပြောပါတယ်အပြည့်အစုံကိုကိုစုံဝင်းနိုင်ငံကတင်ပြပေးပါမယ်ရှင
်တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လိုင်အဖအဝင်သူတို့ပြတ်ထန်းထားတဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်ကြောင်းအထောက်အထားနဲ့တွေ့ရှိခဲ့တဲ့အကောင့်400ကျော်ကို Facebook လူမှုကွန်ရက်ကပိတ်တင်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့သူတို့အဖွဲ့ကစုံစမ်းသိရှိထားတဲ့စစ်တပ်ဒါမှမဟုတ်စစ်တပ်နဲ့ထိစပ်နေတဲ့ Facebook အကောင့်25ခုကိုတွေ့ခဲ့ရတယ်လို့ Britain အခြေစိုက် Burma Campaign UK အဖွဲ့ Director Mark Samana ကပြောပါတယ
် The Burma Campaign UK has identified around 25 Facebook pages that are still on the site
ဒီမှာစစ်တပ်နဲ့ဆက်ဆံနေတဲ့ Facebook အကောင့်25ခုရှိနေတယ်ဆိုတော့ကျွန်တော်တို့ Burma Campaign UK အဖွဲ့ကစုံစမ်းသိရှိထားပါတယ်အပိတ်ခံရတဲ့ဗိုလ်ချုပ်မှုရင်းမြစ်အောင်လည်းတခြားအကောင့်တွေနေသူစစ်တပ်ကဝါဒဖြန့်ချိဖို့ဒါမှမဟုတ်လည်းသူရဲ့စီးပွားလုပ်ငန်းတွေကိုထောက်ကူပြုစီဖို့အတွက်ဒီအကောင့်တွေကိုအသုံးပြုကြပါတယ်
။ဒီအကောင့်တွေကိုနောက်ွယ်ကဘယ်သူထိန်းချုပ်ထားလဲဆိုတာမသိနိုင်နေမယ့်အားလုံးကပုံစံတူသတင်းတွေကိုထပ်ဆင့်ဖြန့်ချိနေတာတွေ့ရတယ်လို့သူကပြောပါတယ
်။ Some of the Facebook pages are not obviously you know it's not clear who controls them some are very obvious like you say the
ဒီမှာတော့ဒီထက်ကဖွင့်ထားတဲ့အကောင့်မျိုးမှာတော့အရာရှိတွေရဲ့ပုံတွေနဲ့တရားဝင်တင်ထားတာတွေ့ရတယ်။တချို့အကောင့်တွေကတော့နောက်ွယ်ကဘယ်သူကထိန်းချုပ်နေလဲဆိုတာမသိနိုင်ပါဘူး။ဒါပေမဲ့တရားကတော့အဲ့ဒီကောင်မစစ်တပ်ရရှိတွေကတရားဝင်ထုတ်ပြန်ထားတဲ့ပုံလေးစစ်တပ်သတင်းစာရင်းမှာတရားဝင်ထုတ်ပြန်ထားတဲ့ဟာတွေကိုထပ်ဆင့်ဖြန့်ဝေနေတာတွေ့ရပါတယ်
။ဒီကောင်တွေရှိနေတာကိုတွေ့ရခြင်းအပြင်စစ်တပ်အနေနဲ့ Facebook လူမှုကွန်ရက်ကိုတရားဝင်အသုံးပြုပြီးအရင်အပိတ်ခံရတဲ့အကောင့်တွေမှာလုတ်ခဲ့တဲ့ပုံစံအတိုင်းသူတို့ရဲ့ဝါဒဖြန့်ချိမှုလူမျိုးရေးဘာသာရေးမုန်းနှင်မှုတွေဖြစ်ပေါ်အောင်တွေးတောလုံဆောင်မှုတွေဆက်လုပ်လို့ရနေသေးတယ်ဆိုတာကိုပြသနေသလိုစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေအထောက်အကူဖြစ်စေမဲ့လုပ်ငန်းတွေကိုလုပ်လို့ရနေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ပြောပါတယ်။ကုလသမဂ္ဂအချက်အလက်စုဆောင်းရှာဖွေရေးအဖွဲ့ရဲ့တင်ပြချက်တွေအရစစ်တပ်ဒါမှမဟုတ်စစ်တပ်နဲ့ထိစပ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဘလို့လုပ်ငန်းမျိုးမှမလုပ်သင့်ဘူးလို့ဖော်ပြထားတာကြောင့် Facebook အနေနဲ့အဲ့ဒီအကောင့်တွေကိုလည်းအရင်အကောင့်တွေနီးတူပိတ်ပစ်ဖို့လိုလားကြောင်းမှဆာမနာကပြောပါတယ်။စစ်တပ်ကဖွင့်ထားတဲ့အကောင့်တချို့ကိုလက်ခံကြံ့နေတဲ့ကြောင်းထောက်ခံပေးထားသူ3သိန်းလောက်ရှိနေတာကြောင့်ဒီအကောင့်တွေကိုအသုံးပြုပြီးအဲ့ဒီလူတွေအကြထိရောက်တဲ့တွေးတောလုံဆောင်မှုတွေအချိန်မီလုံနိုင်တယ်လို့ဆိုပါတယ်။ဒါကြောင့်လူမျိုးရေးဘာသာရေးမုန်းနှင်မှုတွေကြီးထွားစေမဲ့စစ်တပ်ရဲ့ဝါဒဖြန့်ချိမှုတွေကိုထိန်းချုပ်ဖို့လိုအပ်တယ်လို့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကရလာမဲ့ဝင်ငွေတွေနဲ့တိုင်းရင်းသားလူမျိုးစုတွေပေါ်ဖိနှိပ်မှုတွေလုပ်နိုင်မဲ့လက်နက်တွေလည်းမဝယ်စေလို့ကြောင်းပြောပါတယ်။အခုဘာမကပိန်းအဖွဲ့ကပြောနေတဲ့ Facebook အကောင့်တွေကိုပိတ်ပစ်ဖို့တိုင်ကြားမယ်ဆိုရင်Facebook ကထုတ်ပြန်တဲ့စီးနှင်းစည်းကမ်းတွေကိုချိုးဖောက်နေတယ်ဆိုတော့ခိုင်လုံတဲ့အထောက်အထားပြနိုင်ဖို့လိုတယ်လို့ social media လေးလာတုံ့တက်သူကိုမြတ်သူကပြောပါတယ
်အခုဟာတွေကဒီစီးပွားရေး page လို့ပြောတယ်ပေါ့အဲ့ဒီစီးပွားရေး page ဆိုရင်တော့ဆော့ဆော့ဟာဒီ Facebook ရဲ့ဒီ policy နဲ့ညှိဖို့အတွက်တော့အနည်းငယ်ခက်တယ်လို့ကျွန်တော်မြင်တယ် Facebook ကဗိုလ်ချုပ်မှုကြီးမရောက်လိုက်အပါအဝင်ဒီ account တွေကိုဟုတ်ဖိတ်ထားတဲ့အကြောင်းပြချက်ကသူတို့ကဗိုလ်ချုပ်မှုကြီးမရောက်လိုက်အပါအဝင်ဒီ drone ချိတ်ဆက်နေတဲ့ page ကဆော့ဆော့ဒီတင်အချက်လက်အမှားတွေကိုလုံ့စော်ရဲအဲဒီဖြန့်ဝေခဲ့တယ်ဆိုရဲဒီအချက်လက်တွေပေါ်မူတည်ပြီးသူတို့က Facebook ရဲ့ဟာမျိုးလုပ်တာသူတို့ကတော့သူတို့ရဲ့ချမှတ်ထားတဲ့ policy ကိုချိုးဖောက်တဲ့အတွက်ဆိုသူတို့ Facebook တာ
ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ရဲ့အကောင့်အပါအဝင်စစ်တပ်ကအကောင့်တွေအပိတ်ခံခဲ့ရတယ်ဆိုတဲ့နေရာမှာလဲ Facebook ကပြတ်ထန်းထားတဲ့စီးနှင်းစည်းကမ်းတွေကိုချိုးဖောက်တယ်ဆိုတဲ့အထောက်အထားတွေတွေ့ခဲ့ရတဲ့အတွက်ဖြစ်တယ်လို့ကိုမြတ်သူကပြောပါတယ်ဒါပေမဲ့စစ်တပ်ကသူတို့ရဲ့စီးပွားရေးလုပ်ငန်းတွေကရတဲ့ဝင်ငွေတွေကိုလူ့အခွင့်အရေးချိုးဖောက်မှုနဲ့လူမျိုးရေးဘာသာရေးမုန်းနှင်မှုတွေအတွက်အသုံးချမယ်ဆိုရင်တော့အဲ့ဒီစီးပွားရေးလုပ်ငန်းအကောင့်တွေကိုလည်းပိတ်ပေးဖို့တိုင်ကြားနိုင်တယ်လို့ကိုမြတ်သူကပြောပါတယ
်။အဲဒီစုစုချက်ကတော့ကျွန်တော်တို့အငင်းပွားကြမရှိဘူး။ငင်းဖို့လည်းခက်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီတက်မတော့ဟိုဘာစီးပွားရေးလုပ်ငန်းဆိုတာတွေအကောင်လုံးကကျွန်တော်တို့အများပြည်သူကဟိုဘာမှသိရှိပိုင်ခွင့်မရှိတဲ့အရာတွေဖြစ်တယ်ပေါ့။ဆိုကြတာဒီလုပ်ငန်းတွေစခဲ့တုန်းကလာဟိုကနဦးထူထောင်နေတဲ့သက်ဆက်တွေအကုန်လုံးဒီကျွန်တော်တို့အများကြီးသူရဲ့အခွန်အမ်းနာတွေစောစောပြန်စားတာတူးခေါ်လို့ရတဲ့သက်ဆက်တွေအဲ့လိုအများကြီးသူနဲ့ဆိုင်တဲ့သက်ဆက်တွေကနေပြီးတော့သူတို့ကဒီဟာကိုထူထောင်ခဲ့တာဖြစ်တယ်ကိုဘယ်နေရာမှာဘယ်လိုသုံးလဲဆိုရယ်သူတို့ရဲ့သုံးဆွဲတဲ့သုံးဆွဲငွေတွေဟာမျိုးတွေစည်ရင်းစိတ်ထုတ်အစီအစဉ်သားလိုဟာမျိုးတွေအများကြီးသူကြည့်အောင်ပုံမှန်နဲ့ထုတ်ပြန်တယ်လို့ကျွန်တော်မြင်တယ်အဲ့လိုမထုတ်ပြန်သေးသေးတာကတော့သူတို့တောင်းဆိုချက်တွေသူရှင်ဆိုင်နေရမှာပဲပေါ့
Facebook ရဲ့တာဝန်ပေးချက်အရသူတည်တနာလေ့လာခဲ့တဲ့ Business for Social Responsibility အဖွဲ့ရဲ့မနစ်ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံမှာအင်တာနက် online ပေါ်ကတွေးတိုးလုံဆောင်မှုတွေကိုဟန်တားရမှာ အားနည်းချက်တွေရှိနေတာကိုထောက်ပြခဲ့သလို2020ပြည့်ရွေးကောက်ပွဲမတိုင်ခင်ကြိုတင်ကာကွယ်နိုင်ဖို့လည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာ။